မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရရဲ့အုပ်ချုပ်မှုတည်တံ့ကအခုဆိုရင်6လပြည့်တော်မှဖြစ်ပါတယ်။အရက်သားစစ်စစ်အစိုးရရဲ့6လတာဆောင်ရွက်မှုတွေပေါ်မှာအားရသူတွေရှိသလိုအားမရသူတွေလည်းရှိနေကြပါတယ်။ပြည်စုံကိုတော့ VOA မြန်မာပိုင်းသတင်းတောင်မင်းမြင့်ခိုင်ရန်ကုန်မြို့ကနေသတင်းပေးပို့ထားတာကိုနားဆင်ပါရှင်
။ပြောင်းလဲချိန်တန်ပြီးဆိုတဲ့ဆောင်းပုံးနဲ့ရွေးကောက်ပွဲမှာတခင်းနဲ့အနိုင်ရပြီးတက်လာတဲ့NLD အစိုးရ6လတာအုပ်ချုပ်မှုအပေါ်ချိန်နဲ့သူတွေရှိသလိုတိတိတသာပြောင်းလဲတာမတွေ့ရဘူးဆိုပြီးပြောတဲ့သူတွေလည်းရှိပါတယ်။အစိုးရသိရဲ့ဆောင်ရွက်ချက်တွေဟာလက်တလုံးမှာအခြေခံလူတန်းစားတွေတိတိတသာအကျိုးခံစားရတဲ့အခြေအနေမျိုးမရှိသေးပေမဲ့မျောလင့်စရာတွေတော့တွေ့နေရပြီလို့အနည်းငယ်မှောင်ဦးစိန်တန်းကပြောပါရယ်။အစိုးရသိတက်လာတာ6လပဲရှိသေးတဲ့အတွက်လည်းစေစုနှစ်တွေနဲ့ချီကျုံခဲ့ရတဲ့အချက်တဲတွေချက်ချင်းဖြေရှင်းနိုင်ဖို့မလွယ်ဘူးလို့လည်းဆိုပါရယ်။
အောက်စီအဆင်းလို့တော့မရောက်သေးဘူးပေါ့။ဒါပေမဲ့လို့ခုနပြောလို့ကနေရာတိုင်းမှာနေရာတိုင်းမှာတံပိုးတိုင်းနေရာတို့ဘာတို့ညာတို့တို့ပေါ်လာပြီဆိုတော့ဦးလေးကလည်းအငြိမ့်သားတရားလေ။အာဦးလေးတို့လည်းဒါလေးတွေတော့နည်းနည်းညှော်မှန်းတာပေါ့နော်။အောက်တော့ဟိုတော့ကလည်းမတူတော့ဘူးပေါ့။ဟိုတော့ကတို့လို့ရှိရင်ဦးလေးတို့ကမြေဝယ်ဖို့ခြံဝယ်ဖို့အိမ်ဝယ်ဖို့ကဘယ်လိုနည်းနဲ့မှအဆင်မပြေနိုင်ဘူး။အခုတို့တံပိုးတိုင်းနေရာတွေဘာတွေညာတွေပေါ်များလာပြီဆိုရင်ဦးလေးတို့အတွက်လည်းဒီနေ့တိတ်တိတ်ညာမတော့ရလိုက်လိမ့်မယ်လို့ထင်တယ်လေ။အဲ့တော့နည်းနည်းတော့စိတ်ချမ်းသာမှုရှိတာပေါ့လ
ေ NLD အစိုးရတက်လက်ထက်မှာနိုင်ငံရေးပြည်တွင်းငြိမ်းချမ်းရေးစတဲ့အတိုင်းပြည်မှာရင်ဆိုင်နေရတဲ့ပြဿနာတွေကိုဦးစားပေးဖြေရှင်းနေတာတွေ့ရပေမဲ့စီးပွားရေးကဏ္ဍမှာတော့တိတာတဲ့တိုးတက်မှုမတွေ့ရဘူးလို့ယူဆသူတွေလည်းရှိပါတယ်အစိုးရတက်တန်း6လပြည့်တော့မယ့်အချိန်မှာပဲပြည်တွင်းမှာရွှေဈေးနဲ့ဒေါ်လာဈေးနှုန်းတွေအဆမတန်တက်လာတဲ့အတွက်လည်းကုန်ဈေးနှုန်းတွေမတိမငြိမ်ဖြစ်မှာကိုစိုးရိမ်သူတွေလည်းရှိပါတယ်ထီလက်မှတ်ရောင်းနေတဲ့မခင်တန်းထေးကတော့လူတို့ကြားမှာစာဝတ်နေရေးပြဿနာဟာကြီးတထက်ကြီးလာနေတယ်လို့ပြောပါရယ်
အဓိကကတော့မရဲ့ပြည်သူတွေမှာစာဝတ်နေရေးချက်သေးတယ်အလုပ်ကင်နေအရန်ကြီးပေါ့နော်အဆင်မပြေဖြစ်တယ်အထူးသဖြင့်ဒီလိုအောက်ခြေလူရန်းသားတွေမှာကုတန်ရောင်းဝယ်ဆက်တာအဆင်မပြေဘူးအဆင်မပြေတဲ့အတွက်သူတို့မှာစာဝတ်နေရေးအတွက်နေ့စဉ်နဲ့များဖြစ်စင်နေတာခက်ခဲပြီးရှိတယ
်ဒါပေမဲ့လည်း NLD အစိုးရတက်လက်ထက်မှာပဲစီးပွားရေးလုပ်ငန်းတွေတည်ရန်စာသတူဖို့ထုတ်လုပ်မှုတွေလိုလုပ်ငန်းတွေမှာအလွန်အကျွံလောက်ကင်နေတာတွေကိုထိန်းချုပ်ဖို့ကြိုးစားတာတွေလည်းရှိပါတယ်ဒါကြောင့်လဲတာဝန်ယူမှုပိုရှိတဲ့ NLD အစိုးရသက်သန်ပထမ6လဆောင်ရွက်ချက်တွေအပေါ်အားရတယ်လို့ခီးသွွားလုပ်ငန်းရှင်ကိုအောင်ရဲကျော်ကပြောပါတယ
်ဒီစိုးရပိုင်းမှာဒီဘယ်လိုပြောမလဲတာဝန်ယူမှုတွေပြီးတော့မှဒီကတိပေးပြီးတော့မှလှုပ်ဆောင်မှုတွေအရင်ဟိုအထက်ဆိုင်တော့အများကြီးကြောင်းလဲသူတက်လာလို့ထင်စသောက်ဆိုကြောင်းလဲချက်မှာ6လဆိုတော့ဒါဘာမှ6နှစ်မဟုတ်သေးဘူးနော်ဒါပေမဲ့တော်တော်လေးတော့ကြောင်းလဲလာတယ်ပေါ့ရာခိုင်နှုန်းတော်တော်များတယ်ပေါ့နော်အဲ့အတွက်လဲအားရတယ်ဒါဒီ6လလည်းမျိုးထပ်ပြီးတော့မှဆက်သွိုင်းတော့ကောင်းတာပ
ေါ့ NLD အစိုးရတဲ့အနေနဲ့ပြီးခဲ့တဲ့6လတက်တန်းအတွင်းဆောင်ရွက်မှုတွေမှာအားနည်းချက်တွေရှိခဲ့သလိုရှေ့မှာလည်းစိန်ခေါ်မှုတွေရှိနေတော့မယ်လို့မြင်သူတွေလည်းရှိပါတယ်နိုင်ငံရေးလှိလာသူဒေါက်တာရံမျိုးသိန်းကတော့အစိုးရတက်တန်း6လအတွင်းအားနည်းချက်တွေကိုအခုလိုထောက်ပြပါတယ
်လက်ရှိအစိုးရတဲ့ရဲ့6လပြည့်တော့မဲ့တက်တန်းကာလအတွင်းမှာဆောင်ရွက်ချက်တွေကိုကြည့်မယ်ဆိုလို့ရှိရင်အားရကျင့်တ်ဆရာတဲ့မရှိဘူးလို့ကျွန်တော်တို့မြင်ပါတယ်အထူးသဖြင့်ပေါ့လေတော့အစိုးရတဲ့အနေနဲ့ဒီ6လတက်တန်းအတွင်းမှာဝန်ကြီးဌာနအားလုံးနောက်ပြည်တော်စုအစ်အဖွဲ့အစည်းအားလုံးရဲ့ဆောင်ရွက်ချက်တွေကိုနော်အားနည်းချက်အားသာချက်တွေလိုအပ်ချက်တွေချွတ်ရင်းချက်တွေကိုစနစ်တကျပြန်သုံးသပ်ပြီးတော့စနစ်တကျဆုံးဖြတ်နိုင်မှုလိုအပ်တယ်လို့မြင်ပါတယ်လက်ရှိအစိုးရတဲ့6လတက်တန်းအတွင်းမှာအင်္ဂလိပ်လိုက်စားမှုတိုက်ဖြတ်ရေးနဲ့ပတ်သက်ပြီးခီးခီးရောက်ရောက်ဆောင်ရွက်တာကိုမတွေ့ရဘူးအဲ့ဒီအပြင်နော်အာဂရီလိုက်စားမှုတိုက်ချက်ရေးကော်မရှင်ကိုလည်းအသစ်ပြင်ဖွဲ့စည်းတာမျိုးမတွေ့ရဘူးအဲ့ဒီခါကျတော့အဲ့ဒီအပိုင်းဟာအင်မတန်မှအားနည်းတယ်လို့ကျွန်တော်မြင်ပါတယ
် NLD အစိုးရရဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်အနေနဲ့27ရာစုပင်လုံညီလာခံလို့တိုင်းသားလက်နက်ကိုင်ပြည်ပခါရီဖြည့်ရှင်းဖို့ကြိုးပမ်းမှုတွေလူမှုအတိုင်းဝိုင်းကြားပြဿနာတွေပေါ်ခဲ့တဲ့ရခိုင်ပြည်နယ်ရေးဖြည့်ရှင်းဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ကော်မရှင်တရက်ဖွဲ့စည်းခဲ့တာလို့ဆောင်ရွက်ချက်တွေအပေါ်ထူးခြားတဲ့အောင်မြင်မှုအဖြစ်နဲ့လည်းမြင်ကြပါတယ်။ဒီလိုပဲမကြသေးခင်ကအမေရိကန်ပြည်ထောင်စုကိုတွားရောက်ခဲ့ပြီးသမ္မတဘားရက်အိုဘားမားနဲ့တွေ့ဆုံရမှာမြန်မာနိုင်ငံအပေါ်ဒဏ်ခတ်မှုတွေဖယ်ရှားဖို့အမေရိကန်ကကြေညာခဲ့တာကုလသမဂ္ဂအထွေထွေညီလာခံမှာတက်ရောက်ပြီးမြန်မာနိုင်ငံအပေါ်နိုင်ငံတကာကနားလည်အောင်ကြိုးပမ်းခဲ့တာတွေဟာလည်းအောင်မြင်မှုတွေအဖြစ်နဲ့အများကယူဆထားကြပါလိမ့်ရှင်